တရုတ်နိုင်ငံအနေနဲ့အိန္ဒိယမြန်မာနိုင်ငံအတွင်းကနယ်မြေချင်းထိစပ်နေတဲ့ရှမ်းပြည်နယ်ရဲ့အေးချမ်းတည်ငြိမ်ရေးကိုလိုလားပြီးရှမ်းပြည်နယ်ဖွံ့ဖြိုးရေးအတွက်လည်းအကူအညီပေးဖို့စိတ်အားထက်သန်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမတ်ကြီးဟွန်လျန်ကပြောပါတယ်။ရွေးကောက်ပွဲပြီးနှစ်လနီးပါးကြာမှ SNLD ဗဟိုရုံးချုပ်ကိုလာရောက်ပြီးရှမ်းတိုင်းဒေသခေါင်းဆောင်တွေနဲ့ပထမဆုံးအကြိမ်တွေ့ဆုံတဲ့အချိန်မှာအခုလိုပြောသွားခဲ့တာပါ။အကြောင်းစုံကိုဆက်သွယ်ဆောင်သတ်ထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
အရင်တော့ကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေကိုတီးခြားတွေ့ဆုံလို့မရှိတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံဟာရွေးကောက်ပွဲအပြီးမှာချင်းကပ်မှုအသစ်တွေလှုပ်လာတာတွေ့ရပါတယ်။ဒီဇင်ဘာလ28ရက်တနင်္လာနေ့မနေ့ပိုင်းစင်နိုင်ခွဲလောက်ကရန်ကုန်မြို့မှာရှိတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်ယုံမှာ SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးကိုမြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးမစ္စတာဟွန်လျန်ကလာရောက်တွေ့ဆုံတာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမှုအတွင်းရှမ်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နိုင်ငံကကူညီလိုကြောင်းတရုတ်တမ်အမတ်ကြီးကပြောတယ်လို့အဲ့ဒီတွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ SNLD ဒုဥက္ကဋ္ဌဦးဆိုင်စောအောင်က VOA ကိုပြောပါတယ
်အဓိကသူပြောတာကတော့ကျွန်တော်တို့မမာပြည်နဲ့တရုတ်ပြည်ဟာနိုင်ငံချင်းမိတ်ဆွေနိုင်ငံဖြစ်တယ်ရှမ်းပြည်နယ်နမိတ်နဲ့တရုတ်ပြည်နယ်လည်းပဲကကြီးဆက်တာအများကြီးရှိတယ်အဲ့တော့ကညီရင်းအဖို့လိုလည်းဖြစ်တယ်အဲ့ကြောင့်ဖွံ့ဖြိုးရေးအတွက်အကူအညီပေးကြတာဆိုပြီးတော့စစချင်းမိတ်ဆက်ပြောပါတာဖွံ့ဖြိုးတိုးတက်ဖို့အတွက်တရုတ်ပြည်ကမိပညာလည်းရှိတယ်လူလည်းရှိတယ်ပိုက်ဆံလည်းရှိတယ်အဲဒါကိုဖွံ့ဖြိုးတိုးတက်မှုအတွက်ကူညီခြင်းနဲ့
အဲ့တော့လေအရင်တုန်းကဒီတိုင်းသားပါတီတွေတိုင်းသားအဖွဲ့အစည်းတွေကိုချင်းကပ်တာမျိုးမရှိတဲ့တရုတ်အစိုးရအာဏာပိုင်တွေကရှမ်းတိုင်းသားဒေသမှာဖွံ့ဖြိုးတိုးတက်မှုတွေလုတ်ချင်ပါလေလို့ဟိုသူတို့ကနေစပြီးတော့ချင်းကပ်လာတဲ့ထူးခြားချက်ကဘလို့အကြောင်းတူတွေရှိတာမို့လို့ခံမှန်းမိလဲခင
်ဗျအခုလာတဲ့တရုတ်တမ်းမှလည်းကျွန်တော်လည်းပြောလဲပါအရင်ကတော့တခါမှတွေ့ဆုံတာမရှိဘူးအဲသူတို့လည်းပါပြောလဲဆိုတော့ဟုတ်ပါတယ်အခုကလည်းပဲသူတို့မူရီပြောင်းနေပြီပေါ့အဲကြောင့်မို့လို့ဒီနိုင်ငံချစ်ကြည်ရေးမှာသူတို့ထဲထဲဝင်ဝင်ပေါ့အစိုးရအပြင်အရင်ကမလုတ်ခွဲတဲ့ပြည်တွင်းအဖွဲ့အစည်းနိုင်ငံရေးပါတီနဲ့အခုတွေ့ဆုံတယ်လို့သူတို့ဒီလိုပဲပြောပါတယ
်မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်တွေဟာရှမ်းပြည်နယ်အတွင်းမှာအခုချိန်ထိတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်တရုတ်နဲ့နယ်စပ်ထိစပ်နေတဲ့ရှမ်းပြည်နယ်တည်ငြိမ်အေးချမ်းရေးကိုတရုတ်နိုင်ငံကလိုလားကြောင်းတရုတ်တမ်မကြီးဟွန်လျန်ကပြောဆိုသွားတယ်လို့ဦးဆိုင်စောအောင်ကပြောပါတယ
်အဲ့တော့သူတစ်ချက်ပြောတာကဘာလဲဆိုတော့မြမပြည်ရဲ့မြောက်ပိုင်းကျွန်တော်တို့နယ်စပ်ချင်းတိတဲ့ရှမ်းပြည်နယ်ပေါ့အဲ့ဒီနယ်စပ်တစ်လျှောက်မှာတော့ဒီဒီငင်းငင်းနဲ့အေးချမ်းချမ်းဖြစ်ရှင်လဲဆိုတဲ့သဘောထားပဲပြောပါတယ်ကျွန်တော်တင်တာတော့သူတို့ဒီတရုတ်ပြည်ရဲ့နယ်နိမိတ်တစ်ချောင်းမှာတိုက်ပွဲဖြစ်တာမတည်ငင်ဖြစ်တာတော့သူတို့စိုးရိမ်တယ်လို့ကျွန်တော်တင်တာပဲ
နောက်တစ်ခုက NLD ပါတီအစိုးရဖွဲ့ပြီးတဲ့နောက်ပိုင်းမှာအရင်စစ်စုရလက်ထက်သဘောတူချုပ်ထားတဲ့ဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစီးပွားရေးစီမံကိန်းတွေပေါ့နော်အပြောင်းလဲဖြစ်လာမှာတို့အကန့်အသတ်ခံရမှာတို့နဲ့ပတ်သက်ပြီးတော့တရုတ်ဘက်ကစိုးရိမ်မှုရှိနေတာကိုမြင်ရလားခင်ဗ
ျဒီကနေ့ကျွန်တော်တို့ဆွေးနွေးတဲ့ဖြစ်မှာတော့ဒီဟာစိုးရိမ်တယ်လို့တော့ဇလုံးတပါတာကိုနဲ့အရေးအခြေမတွေ့ရပါဘူးခင်ဗ
ျတရုတ်တမ်မကြီးဟွန်လျန်ဟာ SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးနဲ့တနအီကြော်ကြာတွေ့ဆုံခဲ့ပြီးဒီတွေ့ဆုံမှုအတွင်းရွေးကောက်ပွဲကိစ္စလက်ရှိနိုင်ငံရေးအခြေအနေနဲ့မြန်မာရေးကိစ္စရှမ်းပြည်နယ်နဲ့ထိစပ်နေတဲ့နေဆက်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့SNLD Facebook စာမျက်နှာမှာရေးသားထားပါတယ်မြန်မာပြည်ရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုဟာလွယ်ကူပျော်ပြောင်းနိုင်မယ်လို့မျှော်လင့်မိကြောင်းတရုတ်တမ်မကြီးကဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာ